ချက်ခိုင်းကြီးနဲ့မြေပုံမြို့နယ်တွေကကျွာပါရကြေးရွာမှာဒေသခံတွေကိုမြန်မာအစိုးရစစ်တပ်ကခေါ်ယူစစ်ဆေးနေတာတွေကြောင့်ဒေသခံတွေကမှစိုးရိမ်ထိတ်လန့်နေကြပါတယ်။စစ်တပ်ဘက်ကတော့ဒါဟာစစ်စင်ရေးအခြေအနေမှာဆောင်ရွက်တာဖြစ်ပြီးခေါ်ယူစစ်ဆေးပြီးတဲ့သူတွေကိုပြန်လွှတ်ပေးလိုက်တယ်လို့ဆိုပါတယ်။ဒီကြောင့်ပြည်စုံကတော့ VOA သတင်းတောက်စုစုကမင်းမြန်သတင်းပေးပို့ထားပါတယ်ရှင်။
စခိုင်းကြီးနယ်မြေပုံမြို့နယ်မှာရှိတဲ့ရွာသားရဒေသခံ၅ဦးကိုမနေ့ကမနက်ပိုင်းမှာတပ်မတော်ကခေါ်ယူစစ်ဆေးတာတွေလုပ်ခဲ့ပြီးဒီကနေ့မှ၃ဦးကိုပြန်လွှတ်ပေးခဲ့ပါတယ်။အဲဒီနောက်မှာပဲနောက်ထပ်၃ဦးကိုထပ်မံခေါ်ယူသွားတာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်ကြောက်လန့်နေတာပါ။စစ်သားရဟ200နီးပါးလောက်ရွာထဲကိုရောက်နေပြီးဒေသခံတွေကိုခေါ်ယူစစ်ဆေးတာတွေလုပ်နေတယ်လို့ရွာသားရရွာခံ၁ဦးကပြောပါတယ်။
မနေ့ကမနေ့ကတည်းကသူတို့ဝင်ပြီးတော့ရွာသားတွေဘယ်သူမှမဝင်ရမထွက်ရတိတ်လိုက်တာအခုရှင်ကြီးပေါ့အခုရှင်ကြီးဘယ်မှမတော်ဘူးကျွန်တော်ရွာကအိမ်ရှိလဲ380လောက်ရှိတယ်ရွာသားအများအပြားကတနေ့လုံးမှတနေ့စားရလူတွေဖြစ်တဲ့အတွက်အခုလိုပဲဖြစ်တာကမဝင်ရမထွက်ရလောက်ထွက်ရဆိုလို့ရှိရင်ကျွန်တော်ရွာသားတွေရဲ့စောက်ဝဲနေကြီးတွေနောက်ပိုင်းဆိုလို့ရှိရင်တော်တော်ကြီးအခက်အခဲဖြစ်လာနိုင်တာပေါ့
စစ်တပ်ဘက်ကတော့ရထားတဲ့သတင်းတွေကြောင့်ရွာထဲမှာလူအပ်တဲ့စစ်ဆေးမှုတွေလုပ်နေပြီးဒေသခံတွေကိုဖမ်းဆီးခေါ်ဆောင်သွားတာမဟုတ်ဘဲကျေးရွာအုပ်ချုပ်ရေးမှုရုံးမှာပဲခေါ်ယူစစ်ဆေးမှုတွေလုပ်နေတာလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်
ကျွန်တော်တို့ကလိုအပ်တဲ့စစ်ဆေးမင်းများမှုတော့စစ်ဆေးရေးနေပြီမှာလုံးဝမှာမလုံးလို့ကတော့ကျွန်တော်တို့ကမရဘူးမလုံးလို့ရှိရင်ကျွန်တော်တို့တက်တွေခဏခဏကြီးရွာထွက်နေမှာပဲမိုင်းဆွဲခံရတယ်ကျွန်တော်တို့ကလည်းကျွန်တော်တို့ရတဲ့တည်င်းနေရှိတာကိုဒီပေါ်မှာမှန်မှန်တော့ကျွန်တော်တို့ကရွာတွေထဲမှာတော့ဝင်ပြီးတော့မှလိုအပ်တဲ့စစ်ဆေးမှုလုပ်ရမယ်လေသူတို့ဒီဘာမှပါဝင်ပတ်သက်မှုမရှိဘူးကလီးယားဖြစ်တယ်ဆိုရင်ကျွန်တော်တို့ကပြန်လွတ်ပေးလိုက်မှာပဲအခုကလည်းကျွန်တော်တို့ကဖမ်းသွားတာလည်းမဟုတ်ဘူးအဲ့ရွာထဲမှာပဲကျွန်တော်တို့ကဆက်နေတာဒီကရက်ွက်အုပ်ချုပ်ရေးဘုံရှိတယ်ရက်ွက်အုပ်ချုပ်ရေးဘုံကခေါ်ဆက်နေတာပဲ
စစ်တပ်ကအဲ့ဒီလိုဒေသခံတွေကိုခေါ်ယူစစ်ဆေးနေတာမျိုးတွေလုပ်နေတာကြောင့်ဒေသခံတွေမှာကြောက်လန့်နေပြီးအခုလိုအခြေအနေတွေအပေါ်သူတို့အနေနဲ့လည်းစိုးရိမ်ကြောင်းမြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
။ဒီနေရာမှာကရွာကြီးဆိုတော့အဲ့ဒီရွာပဲရှိတယ်။သူတို့ကလုဆားတာတွေကဟိုမှာတောင်ပေါ်မှာလုဆားရတယ်။သူတို့ကဟိုဘက်နဲ့လည်းတွေ့ကောင်းတွေ့မှာပေါ့။ကြောက်ပြီးတော့ကုညီကြတယ်ရှိမှာပေါ့။အဲ့ဒါမျိုးတွေကိုသူတို့ကတော့တရင်ဖော်ထုတ်တာထင်ပါရဲ့။သူတို့ဒီနေရာမှာတော့သူတို့စစ်သားလာရင်လည်းကုညီပေးရတာပဲ။ဘာအေးလာရင်လည်းကူညီပေးရတာပဲအဲ့သဘောရှိတယ်အဲ့လိုမျိုးဖြစ်နေတဲ့အချိန်မျိုးမှာအဲ့ဒီလိုဆက်သွယ်တဲ့ထောက်ပံ့နေဆိုပြီးတော့အဲ့လိုပေါ်ထုတ်နေမယ်စစ်စစ်နေမယ်အဲ့လိုလုပ်နေတော့ရွာသားတွေကလည်းအဲ့ရွာပို့ပြီးတော့ပြတ်သွားဖို့ပဲရှိတော့တယ်အဲ့ဒါကျွန်တော်တို့လည်းစိုးရိမ်ပါတယ
်ရွာသားရကြီးရွာမှာတော့ဒီကနေ့ညနေအထိစစ်တပ်ကမတင်လာလို့ခေါ်ယူစစ်ဆေးခံရတဲ့ဒေသခံ၅ဦးထိရှိနေပြီးသူတို့ကိုပြန်မလွတ်ပေးသေးတာကြောင့်မိသားစုဝင်တွေကစိုးရိမ်နေကြပါတယ်စခိုင်းကြီးနယ်မြောက်ပိုင်းမှာတပ်မတော်နဲ့အေအေတို့ကြားဆယ်လားကျော်ကြာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းသေဆုံးသူဦးရေ90မိသားနဲ့ထိခိုက်ဒဏ်ရာရရှိသူ120ကျော်ထိရှိပါပြီးအေအေနဲ့ဆက်ဆက်ပြီးဖမ်းဆီးခံထားရသူလည်း200ကျော်ထိရှိနေပြီလို့စခိုင်းအရေးပတ်အဖွဲ့တွေကပြောပါတယ်စခိုင်းကြီးနယ်အတွင်းမှာဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုအခြေအနေတွေကြားမြန်မာစစ်တပ်ကရောအေအေအဖွဲ့ကပါအရက်သားပြည်သူတွေနဲ့တစ်ဖက်အဖွဲ့နဲ့ဆက်ဆက်သူတွေလို့ယူဆပြီးဖမ်းဆီးနေတာတွေဟာတစ်နေ့ထက်တစ်နေ့ပိုများလာပါတယ်